ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကွတ်တောင်းမြို့ကနေလူပုံဟုသူတွေကလှေနဲ့ခေါ်ဆောင်လာပြီးရနောင်ဘက်ချမ်းကကုံလောင်ရောင်ဟောင်းတစ်ခုမှာမြန်မာနိုင်ငံသားဆက်ချောက်ဦးကိုပိတ်လောင်ထားခဲ့တာပါမြန်မာနိုင်ငံသားတွေဟာတုံးရကြကုံလောင်ရောင်မှာပိတ်လောင်ခံရရပြီးအစာရေစားရှာဖွေဖို့အတွက်အနီးနားကိုထပ်ဖို့ကြိုးစားရင်းနဲ့အနီးနားကလူတွေကတွေ့ရှိသွားတာကြောင့်
အနာပိုင်းတွေကိုတရင်ပြေပို့ခဲ့တာဖြစ်ပါတယ်။တောက်ခတ်ပြီးပိတ်လောင်ခံရတဲ့ကုံလောင်ရောင်ဟောင်းတွေကိုချိုးဖျက်ပြီးအနာပိုင်းတွေကရှာဖွေရမှာမြန်မာနိုင်ငံသားဆက်ချောက်ဦးကိုတွေ့ရှိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
သူတို့ကအဲ့မှာပြောရမယ်ဆိုလို့ရှင်ပွဲသား
ို့ဝယ်တဲ့ဒိုင်ပေါ့အဲ့ဒီမှာ900ပေါ့သူကအဲ့900ရောဘာလေးကိုဝယ်တဲ့900အပြက်ကြီးအဲ့900ပြက်ကြီးထဲမှာဒီလူတွေကိုထားရတာထားရပြီးတော့သူတို့ကိုအဲ့လားသူတို့ချိတ်ဆက်ကြည့်မှာပေါ့လေအဲ့လိုတဲ့အချိန်မှာဒါပေမဲ့အချိန်မပြေလို့တော့ဘာလို့မသိဘူးသုံးရကြာသွားတာဟုတ်ဝယ်လာထားရတာ
အဲ့
တော့အဲ့မှာအဲ့ဒီမြန်မာရှိတဲ့လူတွေထဲမှာတချို့ကအပြင်ကိုအစားအစာထွက်ဝယ်ပါညာပေါ့အဲ့လိုလုပ်တဲ့အခါကျတော့အဲဘေးရလူတွေကတွေ့ရဘေးရလူတွေကတွေ့ရမသိနေတော့ဒီပေါ့ဘောသားကိုတက်ဆိုင်ရအောင်အကြောင်းကြားလိုက်တာအဲ့ဒီအချိန်မှာဝင်စစ်လို့မတယောက်ကိုမိတယောက်မိချန်နယ်လူတွေအားလုံးမဆက်ချော်ဘူးမိ
မောထောင်နယ်စပ်မှာတော့တရားမဝင်ဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား34ယောက်ကိုလည်းအော်တိုဘာလ14ရက်နေ့ကထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တယ်လို့ပကျုကရင်ကန်ပြည်နယ်ထဲမှာတော့အော်တိုဘာလ15ရက်နေ့ကလူ20ကျော်ကိုထပ်ပြီးဖမ်းဆီးခဲ့ပါတယ်။နေ့စဉ်နှီးပါလို့ထိုင်းမြန်မာနယ်စပ်တွေကလူကုန်မှုသမားတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဖမ်းမိနေတဲ့အတွက်ဒီလတွေအတွင်းဖမ်းဆီးခံရသူ9000ထက်မနည်းရှိနေပြီဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ထိုင်းတောင်ပိုင်းနယ်စပ်တစ်လျှောက်မှာကီလိုမီတာရှည်လျားတာကြောင့်လုံခြုံရေးအားနည်းတဲ့တောလန်းတွေဝင်ပေါက်တွေလည်းရှိတာပါထိုင်းရနာပိုင်းနေအနေနဲ့လုံခြုံရေးတွေချထားတဲ့ကြားပါပဲနေ့စဉ်အထောက်ထားမဲ့မြန်မာတွေဝင်လာနေကြပါတယ်တချို့လည်းနယ်စပ်မှာပဲဖမ်းမိကြတယ်လို့တချို့လည်းနယ်စပ်တွေကိုဖျက်ချော်ပြီးမှထိုင်းနိုင်ငံရဲ့အတွင်းပိုင်းမှာဖမ်းမိနေတာတွေလည်းရှိနေပါတယ်ရှင်